ဘာပေါ်မှာအစင်းရဲဆုံးယောဂအထူးပြောဆုံးဖိနှိပ်မှုအပြင်းထန်ဆုံးနိုင်ငံသားတွေအဖြစ်ကယုံထွက်ကျင်ကြတဲ့မြန်မာပြည်သူတွေဟာစစ်အစိုးရကိုဆန့်ကျင်ပြီးလွတ်မြောက်ရေးအတွက်ကြိုးပမ်းလာခဲ့ကြတာဆယ်စုနှစ်တွေတစ်ခုပြီးတစ်ခုကျော်လွန်လာခဲ့ပြီဖြစ်ပါတယ်။ဒီကြိုးပမ်းမှုကာလတလျှောက်မြန်မာတမိုင်းမှာရောကမ္ဘာတမိုင်းမှာပါမကြုံစဘူးအထင်ရှားပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တစ်ခုကတော့2008ခုနှစ်စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့ရွှေဝါရောင်တော်လှန်ရေးပဲဖြစ်ပါတယ်။ဗုဒ္ဓဘာသာအဓိကကိုးကွယ်ကြတဲ့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအာဏာသိမ်းအုပ်ချုပ်နေခဲ့တဲ့စစ်အစိုးရကိုဆန့်ကျင်ကြသူတွေထဲမှာတာမန်နိုင်ငံသားပြည်သူတွေအပြင်တိမ့်နဲ့ချီတဲ့ယဟန်တန်ဃာတော်တွေပါပါဝင်ခဲ့တာဗုဒ္ဓသာသနာတမိုင်းမှာလည်းမှတ်တိုင်တစ်ခုဖြစ်တွင်ကျန်ရေးခဲ့ပါတယ်။ဒီရေတော်ပုံကြီးအတွင်အဓိကဥဆောင်ခဲ့သူတန်ဃာတော်တစ်ပါးဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာတန်ခတ်တပ်ပေါင်းစုအဖွဲ့ကြီးရဲ့ဦးဆောင်စီရတော်အရှင်ဂံဗီရကိုစစ်စွာကထောင်နှံ68နှစ်အထိချမှတ်ခဲ့တယ်လို့ယာနဲ့ချီတဲ့တန်ခါတော်တွေကိုလည်းဖမ်းဆီးထောင်ချခဲ့ပါတယ်။အခုဆိုရင်ရွှေဝါရောင်တော်လှန်ရေးနှစ်နှစ်တင်းတင်းရှိလာခဲ့ပြီးဆိုပေမဲ့ယဟန်တန်ခါတော်တွေရဲ့ကြိုးပမ်းမှုတွေဟာချုပ်ချယ်ကန့်သတ်မှုအမျိုးမျိုးကြားကရက်တက်မသွားသေးပါဘူး။ဒီရွှေဝါရောင်တော်လှန်ရေးနဲ့ပတ်သက်လို့ပြည်တွင်းကမြန်မာနိုင်ငံလုံးဆိုင်ရာတန်ခတ်တပ်ပေါင်းစုအဖွဲ့ကြီးရဲ့လက်ရှိဦးဆောင်စီရတော်တစ်ပါးဖြစ်တဲ့အရှင်ဓမ္မဝင်သားရဲ့အတွေ့အမြင်တချို့ကိုဒီတစ်ပတ်တင်ဆက်မှာဖြစ်ပါတယ်။လူလက်ရေးရာဗီဇကာလကအာရှမှာတိုးတက်အောင်မြင်တဲ့နိုင်ငံဖြစ်ဖို့အခြေခံအလားအလာကောင်းတွေပိုင်ဆိုင်ထားခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာမှန်းဆချက်တွေနဲ့လွဲချော်ပြီးဒီကနေ့လက်တွေ့မြင်ကြရသလိုကမ္ဘာအဆင့်ရဲ့အမွဲတည်ဆုံးနိုင်ငံတစ်ခုဖြစ်သွားခဲ့ရတဲ့အဓိကအကြောင်းရင်းဟာ1962ခုနှစ်ကစလို့အုပ်ချုပ်လာခဲ့တဲ့မဆလနဝတ္တနာအဖာစတဲ့စေစုအဆက်ဆက်လက်ထက်စီးပွားရေးစီမံခန့်ခွဲရေးဉာဏ်ဖြင့်ချွတ်ချော်မှုတွေကြောင့်လို့လေ့လာသူပညာရှင်တွေကထောက်ပြကြပါတယ်။ဆင်းရဲကြက်တဲမှုဒဏ်ကိုကြံ့ကြံ့ခံပြီးရုန်းကန်ရင်ဆိုင်ခဲ့ကြတဲ့ပြည်သူတွေဟာ2009ခုနှစ်ဩဂုတ်လအတွင်းစေစုကလောင်စာဆီဈေးနှုန်းတွေ66ရာခိုင်နှုန်းလောက်မြင့်တင်လိုက်ခဲ့တဲ့နောက်ဆက်တွဲသတင်းတစ်ပတ်အတွင်းမှာပဲမကြုံစဘူးကုန်စည်နှုန်းရုပ်တရက်ခုန်တက်သွားတဲ့ဒဏ်ကိုမခံမရနိုင်ဖြစ်ပြီးပောက်ကွဲမှုတွေစတင်လာခဲ့ပါတယ်။ဩဂုတ်လ15ရက်နေ့ကစခဲ့တဲ့ပြည်သူတွေရဲ့ဆန္ဒပြပွဲတွေဟာဖမ်းဆီးထောင်ချမှုတွေနဲ့အဆုံးသတ်မသွားပဲစက်တင်ဘာလ18ရက်နေ့မှာတန်ဃာတော်တွေထောင်နဲ့တောင်းနဲ့ချီဥဆောင်တဲ့ဆန္ဒပြပွဲကြီးတွေပေါ်ပေါက်လာခဲ့ပါတယ်။လူမှုတိုက်ပွဲမှာတန်ဃာတော်တွေဗကြောက်ပါဝင်လာခဲ့ရပါတယ်။စီရတော်ဦးဓမ္မဝင်သားရဲ့အမြင်က
အဒီကတော့တိုင်းလူမျိုးသားတွေစီပွားရေးကြက်တန်းကိုတို့နေရာနေရောတိရစ္ဆာန်တော့ပုံပုံမှန်နေတဲ့ခါကျဦးဇင်းတော့ကမိတ္တတုပ်တွေရုပ်ပြီးတော့ခြေတန်းထွက်ပြီးတိရစ္ဆာန်တော့ထုတ်ပေါ်ပြတာပဲအဲတော့တိရစ္ဆာန်ရဲ့ကြက်တန်းကဘာကြောင့်ကြက်တရလဲဆိုတော့အရင်ဖြစ်တော့မြင်နေရတယ်နိုင်ငံရေးတည်ငြိမ်မှုရှိဘူးအဲတော့နိုင်ငံရေးတည်ငြိမ်မှုရှိဖို့အတွက်သုံးဖက်ကနေနိုင်စနေကြတယ်ရရပါလို့ဦးဇင်းကဆက်ပြီးတော့ဒါမြတ်တုပ်လေးရှိပြီးတုံးရတာပါနိုင်ငံကြီးဒီလိုမျိုးရှိမှတာလေတိုင်းအေဂျင့်ပါရမယ်ငါတိုင်းအေဂျင့်ပါရပါတယ်တိုင်းပြည်သားတွေစီဝါရေးတော့အားလုံးတော့ဆိုပြီးရမယ်လို့ဦးဇင်းကဒီလိုအမြင်ရှိတယ်အားကြောင့်လို့လည်းဦးဇင်းကဒီရဲ့ဆံတော့ပေါ့ရတာပ
ါစက်တင်ဘာတန်ခါအရေးခင်းမှာအစိုးရရဲ့အကြမ်းဖက်တုံ့ပြန်မှုတွေကိုနိုင်ငံတကာကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့ကြပါတယ်စီရောဦးဓမ္မဝင်သားကတော့စစ်အစိုးရရဲ့တန်ကန်တရဏံကိစ္စာပြီးတန်ဃာကိုကူးကွယ်ပါဤဆိုတဲ့တရဏဂုံပုတ်ကိုကုလိုမေကွန်းထုတ်လိုက်ပါတယ
်။အရိယတန်ဃာတွေမရှိတော့တဲ့နောက်ပိုင်းမှာဥစဉ်တော့သမုဒိတန်ဃာတွေအစတော့ဝင်ရောက်ပြီးတော့တန်ကန်တရဏံကိစ္စာပြီးဆိုတဲ့နေရာမှာဝင်ပြီးအကူအွယ်ခံမှုတော့ခံရတာ။အဲတော့ဟိုအဲ့ဒီစတဲ့မှာရေးတယ်မှာပြန်ကြည့်မယ်လို့ဆိုရှေဥစဉ်တို့တန်ဃာတွေကိုပတ်တတိုင်းမှာကျိုးတုတ်တနတ်တင်မတို့အကောင်းကြီးရိုက်ခွဲပြစ်တာဖမ်းဆီးတရားဆွဲချော်ပြီးဥရီတွေပုတ်တိပုံမှန်တွေမျိုးမျိုးတက်ပြီးတရားဆွဲသူထောင်ချပန်းပြီးရဲ့ဆိုတော့ဒါတခြားပါတော့ကြာတာရဏာနဲ့ရှင်ကြီးရပဲဆိုရင်ဥရီတို့ပါတာဥရီတို့တာရဏာဟာပါတာကြီးကိုဥဆောင်နေတဲ့ခေါင်းဆောင်နေဒီလိုလုပ်တယ်ဆိုတော့ဥရီတို့ပါတာဥရီတို့တာရဏာဘာဖြစ်သွားလဲဟာသူတာရဏာပြုရတာတာရဏာကိုဖြစ်စီရတာဆိုတာဒီနေ့ကသူတို့ပြန်မရ
ရွှေဝါရုံတော်လှန်ရေးမှာပါဝင်ခဲ့ကြတဲ့တန်ဃာတော်တွေကိုဖမ်းဆီးထောင်ချခဲ့ပြီးတဲ့နောက်ပိုင်းမှာလည်းစေစုဝရဲ့နေစဉ်ထုတ်သတင်းစာတွေရုပ်မြင့်တန်းကြားအစီအစဉ်တွေမှာစစ်ဘုတ်ချုပ်တွေကတန်ဃာတော်တွေကိုလှူပွေပစ္စည်းတွေဆက်ကပ်နေပုံဖျားစီတီပြုပြင်တိဆောက်နေပုံတွေကိုမကြာခဏမြင်တွေ့ကြရပါတယ်။ ီလောက်ရတွေပေါ်ဆရာတော်ရဲ့အမြင်က
သူကပါလေဆိုလို့ရှိရင်တစ်ခါကနေတော့ဘုန်းကြီးကိုဆူရမ်းပြရဲမာလေးလူညာလေးလူကျောင်းနေဆောက်ဖရာတွေတဲပြရဲပြင်းနေတဲ့အရေးမျိုးကောင်းကြီးပိုင်းတွေပါလေတို့ဒီတွေထဲမှာထည့်ကျင်ကြရတစ်ဖက်မှာကျတော့ဘုန်းကြီးကိုဒီလိုရဲဆိုတဲ့မိကိုချိုးဝမ်းလဲဆိုတာသူတို့ကတော့ပါရာကြီးကိုခုလုံးလုပ်ပြီးတော့သူ့ရဲ့ငငယ်ကြီးလက်နဲ့တခွဲအတုံးချနေရပဲလို့အခုတော့ဒီတိုင်းပဲနေတယ်
2009ခုနှစ်စက်တင်ဘာလကစတင်ခဲ့တဲ့ရှူဝါယောင်တော်လှန်ရေးဟာဖမ်းဆီးထောင်ချမှုတွေကန့်သက်ချုပ်ချယ်မှုတွေအမျိုးမျိုးကြားကဆက်လက်ရှင်သန်နေသေးပဲလို့တန်ခါတက်ပေါင်းစုဦးဆောင်ဆရာတော်ဦးတမဝန်သားကရှုမြင်ပါတယ်။ဒီလိုဆိုရင်ရှူဝါယောင်တော်လှန်ရေးကဘယ်တော့အဆုံးသတ်မှာပါလဲ
။သူကတန်ခါလူကိုတောင်းဆိုနေတာကတခုမှလိုက်လည်းမလိုက်ရဘူး။ပြည်ဝင်ထပ်တော်မှမှုဆိုတာလည်းကတခုမှမရှိရဘူး။သူကဘလို့မှမကြည့်တော့တယ်လေဒါကြီးက။အဲ့တော့ဖန်ပြရတဲ့တန်ခါကိုအမြန်လို့ထုတ်ပေးစေချင်တယ်။ဒီလိုပြည့်ခဲ့တဲ့တန်ခါပေါ်မှာနှိမ့်ခုတ်ခဲ့တဲ့ဟာကိုပုံစံတောင်းပန်ပေးခြင်း။အဲ့အဲ့လိုဆိုလို့ရှိရင်ဦးဇင်းတို့ကပြရခဲ့တဲ့ပတ်တမေကုစနာကဝီလိုဆန်ဖြစ်ပြရမှာပေါ့။နောက်တော့ဘလို့မဖြစ်လို့မရဘူး။ပုံစံတောင်းပန်မှုကမပြုတ်မချင်ဦးဇင်းတို့ကတော့ဒါဦးဇင်းတို့ကတော့ဖက်ဆောက်ဆောင်သွားမှာပဲလေ။နောက်ဦးဇင်းတို့ကခါဝင်တဲ့အတိုင်းဆုတ်ရှာမှုတွေကိုဆက်လက်ဆုတ်ရှာနေပါလိမ့်မယ်။
ပြည်သူတွေရဲ့စီးရဲကြက်တဲမှုကိုမရှုစိတ်နိုင်တဲ့တန်ဃာတော်တွေအမျိုးဘာသာသာသနာကိုစောင့်ရှောက်လို့တဲ့ယဟန်တော်တွေအနေနဲ့ဒီအရေးကိုဆက်လက်ဆောင်ရွက်သွားရမှာပဲလို့ဆရာတော်ကမိန့်ပါတယ
်။ရှင်းပြောရရင်ဦးဇင်းတော်ကတန်ဃာရေးလုပ်တာတော့မဟုတ်ဘူး။ဦးဇင်းတော်ကအခါတော်မှနေရဲ့ခြေရင်းငှမ်းမှုမတည်လည်မှုတွေကိုဦးဇင်းတော်ကရှင်းတန်းတင်ပြီးတော့ဦးဇင်းတော်အလုပ်လုပ်တာ။ဒါပေမဲ့ခုနကပြောလို့ကရှင်းစစ်တော့အမိနေရသူတို့ကလည်းရေးရစ်တဲ့နောက်ဆုံးဘာသာသာသနာကိုအင်းဆော်ကားလာတဲ့အဆင့်တွေရောက်လာတယ်။သူမျက်စိထဲမှာဘာမှသူကမလုပ်ဆိုင်ကြဘူး။အဲဒီတော့ကတောင်းလိုက်တွေကိုရန်သူစကားတစ်ခုဝင်းချိုခွဲတယ်လို့ဝင်းချိုခွဲတယ်ပြီးချိတ်ပိတ်တယ်။ဒါရီယာသာတနာကိုဖြည့်စီရဖြည့်စီရောအမှုဒိတာတွေ။အဲ့တော့ဦးဇင်းမကလို့နင်းနမလည်းမကန်နိုင်ဘူးလေ။အဲ့တော့ကို့မျိုးပါတာဒါနာကိုထိပါလာအတက်နဲ့ရင်းရမယ်ဆိုဆရာသမားတွေရဲ့ဆုံးမစကားဦးဇင်းသားတွေမှရှိနေရတယ်။အဲ့ဦးဇင်းကဆက်လက်သဘောဝင်သွားပါလေလေ။မျိုးတို့တော့ဖွဲ့ပြီးမျိုးတို့နဲ့တော့ပူရင်းကိုပူအောင်ပြောတော့အလုပ်လုပ်သွားမှာပဲလေ
ရှူဝါယုံတော်လှန်ရေးနောက်ပိုင်းမှာပြည်တွင်းနဲ့နိုင်ငံအသီးသီးမှာမြန်မာဗုဒ္ဓဘာသာယဟန်တော်တွေရဲ့အဖွဲ့အစည်းတွေတိုးများလာခဲ့ပြီးအမျိုးဘာသာသာသနာစောင့်ရှောက်ရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်လာခဲ့ကြပါတယ်တန်ဃာတော်တွေအနေနဲ့စီးလုံးညီညွတ်စွာနဲ့ပဲဆက်လက်ကြိုးပမ်းအားထုတ်ဖို့တန်ဃာတက်ပေါင်းစုဦးဆောင်ဆရာတော်တစ်ပါးအနေနဲ့ဥတ္တမဝန်သက်ကတိုက်တွန်းမိန့်ကြပါတယ
်ဦးဇင်းတော်ကချင်းရဲ့ချင်းရံရတရားကိုကြည့်ပြီးတော့ဒီလိုလုံးလုံးနဲ့တစ်ချိန်နဲ့တစ်ပြိုင်နဲ့တစ်ပတ်နဲ့ဖွဲ့ပြီးဒီပေါ်မျိုးမကြတက်ပြီးလည်းနေနဲ့ဒီရှစ်အနာစင်စင်ကိုမိကမကြတော့နိုင်လို့ကြိုးစားကြပါဦးလုံးအကျဉ်းလိုပါရဲ့
ပြည်တွင်းကမြန်မာနိုင်ငံလုံးဆိုင်ရာတန်ခါတက်ပေါင်းစုအဖွဲ့ကြီးရဲ့လက်ရှိဥဆောင်ဆရာတော်တစ်ပါးဖြစ်တဲ့အရှင်ဓမ္မဝင်သားရဲ့အတွေ့အမြင်တချို့ကိုကောက်လုတ်တင်ဆက်ခဲ့တာပါခင်ဗျာအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းပြပါ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။